Syria ဆိုတဲ့တပ်တွေကတပုံးတွေထိန်းချုပ်ထားတဲ့နေရာတွေကိုမြေပြင်ထိုးစစ်တရော၄ချောင်းကပါစက်ပြီးဘုံကျဲတိုက်ခိုက်ခဲ့တာကြောင့် Syria နိုင်ငံအစီပိုင်းကုဒါဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအကူအညီပေးရေးရင်းနှီးဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်ပြီးတော့အဲ့ဒီဒေသကနေပြန်လဲဆုတ်ခွာနေကြပါတယ်။ဘုံကျဲတိုက်ခိုက်မှုတွေဖြစ်နေတာကြောင့် Tracker 46C ပါတဲ့ရင်းနှီးဟာသူတို့မှာပါတဲ့အထောက်ပံ့တွေကိုအပြေးအဝါမပေးနိုင်ခဲ့ပဲကုဒါဒေသကအဓိကမြို့ကြီးဖြစ်တဲ့ဒူမာမြို့ကနေဒမတ်စကတ်မြို့ကိုတလနေ့ညပိုင်းမှာပြန်လဲထွက်ခွာလာခဲ့ပါတယ်။ ဘုံကျဲတိုက်ခိုက်မှုတွေကြားမှာပဲကျွန်တော်တို့အကူအညီတွေပေးနိုင်သလောက်ပေးခဲ့ကြောင်းရဲသားတွေဟာစိတ်မကောင်းစရာအခြေအနေတစ်ခုမှာပိတ်မိနေတယ်လို့ UNHCR ဖွဲ့ရဲ့ဆီးရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်စာချက်မလစ်ကတွစ်တာကနေပြောပါရယ်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအားလုံးကတော့ဘေးအန္တရာယ်ကင်းတဲ့အနေအထားမှာရှိတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကလည်းပြောပါရယ်ဒါပြင်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကိုတင်ပို့ဖို့လှုံ့ဆော်တဲ့စေဝါအကူအညီတွေတော်များများကိုခေတ်သေးအဖွဲ့တွေတင်လို့မရအောင်ရုရှားဆိုးရွားဘက်ကတားဆီးခဲ့သလိုအဲ့